တရုတ်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့အာရှအခြေခံအစအဦးရင်းနှီးမြှုပ်နှံမှုဖန် AIIB ကယူကရိန်းရုရှားနှစ်နိုင်ငံကြားစစ်ရေးတင်းမာလေးတဲ့အခြေအနေကြောင့်ရုရှားနဲ့ဘယ်လာရုစ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုဆိုင်းငံ့ထားမယ်လို့မနေ့ကြာသပတေးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဘဏ်ရဲ့အကောင်ဆုံးအကျိုးစီးပွားအတွက်ဘဏ်စီမံအုပ်ချုပ်ရေးပိုင်းကဆုံးဖြတ်တာဖြစ်ကြောင်းနဲ့ရုရှားဘယ်လာရုစ်နဲ့ဆက်ဆက်စီးပွားရေးသဘောတူညီမှုတွေအလုံးပြန်လည်သုံးသပ်နေကြတယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့နှစ်တွေကရုရှားနဲ့အပြန်အလှန်ဆက်ဆံရေးခိုင်မာအကောင်ခဲ့တဲ့တရုတ်နိုင်ငံအနေနဲ့ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်တိုက်ခိုက်နေတဲ့အရေးနဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုမရှိဘဲအခုချိန်ထိနှုတ်ဆက်နေကြတာပါ။အာရှအစအဦးရင်းနှီးမြှုပ်နှံမှုဘဏ် AIIB မှာတရုတ်နိုင်ငံကအကြီးမားဆုံးအစုရှယ်ယာရှင်ဖြစ်ပြီးတရုတ်တမရရှိခြင်းမီကမကထလုတ်ခဲ့သလို28ရာခိုင်နှုန်းဆုံးဖြတ်မဲပေးနိုင်စွမ်းရှိတာပါ။ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးစတဲ့အနောက်နိုင်ငံတွေရဲ့ငွေကြေးလွှမ်းမိုးမှုကိုကာကွယ်နိုင်မှု2006ခုနှစ်ကအခုလိုတရုတ်ရဲ့ကြောထောက်နောက်ခံအပြစ်ပေးထားတဲ့ AIIB အာရှအခြေခံအစအဦးမြင်းနှီးမြုံနယ်မှုဘဏ်ကိုစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဒီဘဏ်ကိုတည်ထောင်တဲ့အဖွဲ့ဝင်တွေထဲမှာလည်းရုရှားနိုင်ငံပါဝင်ပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံပြီးရင်တတိယအင်အားအကြီးဆုံး600ခိုင်နှုန်းဆုံးဖြတ်မဲပေးနိုင်စွမ်းရှိတဲ့ဘဏ်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ရှင်။အခုဆိုရင်ရှန်ဟိုင်းခြေဆိုင်ဖွံ့ဖြိုးတိုးတက်မှုဘဏ်ကလည်းအာရှအခြေခံအစအဦးရင်းနှီးမြှုပ်နှံမှုဘဏ် AIIB နဲ့အလားတူရုရှားနိုင်ငံတွင်ငွေကြေးစီးဆင်းမှုတွေကိုရပ်ဆိုင်းထားဖို့ရှိနေပါတယ်။ကမ္ဘာတစ်ဝန်းကဘဏ်နာငွေကြေးဆိုင်ရာအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းတွေဟာအခုဆိုရင်ယူကရိန်းနိုင်ငံကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေနဲ့စပြီးခက်ခဲခဲနေနေကြပါပြီ။လောလောဆယ်မှာတော့အမေရိကန်ဒေါ်လာတန်း800ကုန်ကြမဲ့ရုရှားနိုင်ငံရဲ့စီးပွားရေးစီမံကိန်းတစ်ခုကိုအတည်ပြုထားကြောင်းနဲ့ဘယ်လာရုစ်နိုင်ငံဘက်ကလည်းပြည်သူ့ကျန်းမာရေးနဲ့တည်ယူပို့ဆောင်ရေးစီမံကိန်းနှစ်ခုအတွက်တင်ပြထားတယ်လို့ဘဏ်ရဲ့ website စာမျက်နှာမှာဖော်ပြထားပါတယ်။ AIIB အနေနဲ့စစ်ပွဲကြောင့်တည်ရောက်မှုရှိခဲ့တဲ့အဖွဲ့ဝင်တွေအတွက်ဘဏ်နာငွေကြေးဆိုင်ရာအဆင်ပြေချောမွေ့စေဖို့နဲ့အထောက်ပံ့အကူအညီတွေပေးနိုင်ရေးအသင့်ရှိနေပါတယ်လို့ပြောဆိုထားပေမဲ့ဘလို့အကူအညီတွေပေးမယ်ဆိုတာကိုတော့အသေးစိတ်ပြောကြားခြင်းမရှိသေးပါဘူး။ရုရှားနဲ့ဘင်လာရုစ်နှစ်နိုင်ငံကသာ AIIB ရဲ့အဖွဲ့ဝင်တွေဖြစ်ပြီးယူကရိန်းကတော့အဖွဲ့ဝင်မဟုတ်ပါဘူးရှင်။